ကျွန်တော်နိုင်ကွင်းအိမ်ပါရေတိတောင်မြို့နယ်မှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကင်ဖွဲ့တို့တိုက်ပွဲပြင်းတာဖြစ်ပွားရာကနောက်ထပ်တိရခန့်တွေတိမ်းရှောင်နေရတဲ့အခြေအနေကိုပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါရေတိတောင်မြို့နယ်ကြောက်တန်းတိုက်နယ်ဘက်မှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကင်ဖွဲ့တို့တိုက်ပွဲပြင်းတာဖြစ်ပွားပြီးတနက်ကြီးတွေပြေကမှုတွေရှိခဲ့တယ်လို့လဲတိ ြခန့်ရွာသားတို့ကပြောပါတယ
်မနေ့ကဖြစ်တဲ့တိတ်ပွဲကတော်တော်ပြင်းထန်တယ်ညာ7နာရီလောက်မှလေရင်နဲ့လာဖြစ်တယ်ဘဝတမတော်ကဆုံးပြတော့တယ်စီစဉ်နေတာကြည့်ကြအဲ့တောက်ကုန်းလေးကိုပထမနေ့ကဘဝတမတော်ကရေကောက်ယူထားတယ်အဲ့ဒါကိုညာပဲကြည့်ရေကောက်ဝင်ပြီးထိုးဆက်ရှင်တော့သူတို့ဆုံးပြတော့တယ်မနေ့မိုးနေ့တော့အလောက်နဲ့ဟိုလက်နဲ့တင်းစေးရတယ်လို့ပြောတာပဲရေပွဲပါလေ
စနေနေ့မှာတမတော်ကသုစစ်စင်တိတ်ပတ်ခဲ့တဲ့အောင်တာစီနဲ့သီဆွေးရွာကြားကအေးချေပြူရွာဆောင်ကုန်းတစ်ခုကိုနောက်တနေ့မှာပဲပြန်လည်စိုက်ခိုက်တိတ်ပတ်ခဲ့ရမှာတိုက်ပွဲဖြစ်တာလို့လဲအေးဖွဲ့ပြောခွေရခိုင်တုခကပြောပါတယ်
အဲ့ဒီမြန်မာစစ်တပ်တိမ်ပိုက်သွားတဲ့တောင်ကုန်းကိုဒီမနေ့ကအော်တိုဘာလ၄ရက်နေ့ညနေ၅နာရီခွဲကစပြီးတော့မှကျွန်တော်ရဲ့အာရခစစ်တီတွေကပြန်လည်ထိုးစစ်ဆင်ပြီးတော့တရားတိမ်ပိုက်ခဲ့တာရှိတယ်။ည9နာရီခွဲလောက်မှအဲ့ဒီတောင်ကုန်းမှာရှိတဲ့ရန်သူအလုံးစုံတို့ကအပြတ်အသတ်ရှေ့မုန်းပြီးတော့မှအဲ့ဒီတောင်ကုန်းကိုပြန်လည်တိမ်ပိုက်နိုင်ခဲ့တာဖြစ်တယ်။အဲ့ဒီတိုက်ခိုက်တိမ်ပိုက်မှုအတွင်းမှာဒီရန်သူအရာရှိဒီအပါဝင်ဒီရန်သူဘက်ကဟိုအကြဆုံးတွေအများအပြားရှိတယ်ဗျ။ဒီရန်သူစစ်လက်နက်ခရမ်းပစ္စည်းတွေကိုလည်းပဲကျွန်တော်တို့ကကနေပြီးတော့ဟိုတိမ့်ဆိုင်နိုင်ခဲ့တာရှိတယ်
မင်းပြမျိုးနဲ့မေလွန်ရွာဘက်မှာလည်းတိုက်ပွဲဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်ကထိခိုက်မှုရှိခဲ့ကြောင်းအေပြောခွေရခိုင်တုကကပြောဆိုထားပေမဲ့တိကျအတည်ပြုလို့တော့မရပါဘူးတိုက်ပွဲဖြစ်ပွားရနေရတဲ့နီးနားရွာတွေတစ်ဝိုက်ဒီကနေ့မနေ့ပိုင်းမယူမြင့်တွင်းကနေမြန်မာရေစတင်မောတွေရဲ့ပြစ်ခတ်မှုကြောင့်ဒေသခံတွေထိခိုက်မှုရှိတယ်လို့လည်းကိုယ်တိုင်တွေ့သူတွေကပြောပါတယ်ဒီမနေ့ပြေကမှုကြောင့်ရသေတောင်မြို့နယ်ပြင်ရှိအုပ်စုစဘိုကျွန်းဤကံပြင်းကြီးပေါ်မှာအသက်80ကျော်အရွယ်စစ်ဘေးရှောင်ဖို့သူလက်နက်ကြီးထိမှန်တရားပြင်းထန်စွာရရှိခဲ့သလိုအနီးနားရွာသားတွေစီဒီပြင်းရွာစစ်ချောင်စခန်းဘက်ကိုတင်းချောင်နေရတယ်လို့စီဒီပြင်းဒေသခံရွာသားတို့ကပြောပါတယ
်။ဘိုကျန်းကံပြင်းမှာအဲဒီဇက်နေကနေပြတ်တာလက်နက်ကြီးဖြစ်ရဲ့ဒီထက်တင်ပါဝင်ပြီးတော့ဝန်းကားနဲ့ဖောက်ဖောက်သွားတယ်ဆိုရင်ရတယ်ဆိုရင်ရတော့စစ်တူကြီးတော့ပြီးရွာသားတွေကတော့အဲဒီဇက်နေကြီးတက်လာတယ်အကုန်ဇက်နေကြီးပြတ်လာကြပြီပုံမှန်ကတော့2000လောက်ပဲရှိတာဒီဇက်နေကြီးတက်လာရင်ဆိုတော့ဒီအောက်ဖက်မြင်းနာမေးမြင်းနာကရွာတွေကတော့ပြတ်လာကြတော့ပေါ့အောက်ကျုံတော့အောင်စေကုန်းသဘောကျန်းကံပြင်းပြင်ဝန်းမြင်းနာမှာရှိတဲ့ရွာတွေပေါ့
ဘလာသူမိုးစဲကျွန်းဘက်မှာလည်းရေသတင်းဘောကနေပြေခတ်မှုကြောင့်ရွာသားတွေရွာကနေတိမ်းချောင်နေရတယ်လို့ရွှေလောင်းတဲ့ရွာခံတို့ကပြောပါတယ
်။ပြန်ပြန်ကိုပိုက်တယ်နင်းကြီးချောက်ဖောက်ကိုပိုက်တယ်ရွှေလောင်းတော့ပိုက်တယ်ရွာသားတွေကအကုန်လုံးထွက်နေရတယ်နှိမ့်ဆက်ရတော့တင်းနေရတယ
်မိုးစဲကျွန်းဘက်ကကြေးရွာများစုကရွာသားထောင်ချီဟာရေပိုက်စုံဥကာရွာတွေဘက်မှာပြီးခဲ့တဲ့စက်တင်ဘာလကတည်းကရေသတင်းဘောကနေပြေခတ်မှုဘေးကနေတိမ်းချောင်နေကြရတာပါမင်းပြမြွနယ်နဲ့ရတိတောင်ကြောက်တန်းတိုက်နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်လို့အခြေအနေကိုသိရှိဖို့တမတော်ဘက်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တနင်္ဂနွေနေ့ညနေပိုင်း VOA ကနေဆက်သွယ်မေးမြန်းချက်မှာတော့ရတိတောင်မြွနယ်ဘက်မှာတမတော်ကနေလမ်းလုံးကျုံရေးဆောင်ရွက်နေစဉ် AA ဘက်နဲ့တိုက်ပွဲဖြစ်ပွားကြောင်းတမတော်ပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကပြောပါတယ
်။ဘယ်လိုလိုရတိတောင်နဲ့ဦးတောင်ကြားထဲမှာရှိတဲ့ရေလမ်းကုန်းလမ်းလုံးကျုံရေးအတွက်တပ်အနေနဲ့ကလမ်းကြောင်းပြန်လဲဖွင့်လှစ်နိုင်ရေးဆောင်ရွက်နေရရှိတယ်။အိမ်မှာတိုက်ပွဲဖြစ်ပွားကြတာရှိ
ဒီခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့နှစ်နှစ်နီးပါးစစ်ရေးပဋိပက္ခကာလအတွင်းနေရဆုတ်ခွာထွက်ပြေးကြရတဲ့စစ်ရှောင်းဦးရီဟာ2,000ကျော်ထိရှိလာနေပြီလို့ရခိုင်လူမှုဖွဲ့စည်းတွေကနေစည်ရင်ပြုစုထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်